မြန်မာနိုင်ငံမှာလူသားမျိုးနွယ်တွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနောက်ဆက်ရာဇဝတ်မှုတွေကျူးလွန်မှုရှိမရှိကုလသမဂ္ဂကစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းစစ်ဆေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးစုံစမ်းစစ်ဆေးရေးမှူးသောမတ်စ်အိုဟေးကင်တာနာရဲ့အကြံပေးချက်ကိုအမေရိကန်ကထောက်ခံတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာအမေရိကန်ကြီးတန်းအရာရှိတဦးရဲ့ပြောကြားချက်ကိုကိုးကားပြီးတော့သတင်းတွေထွက်ပေါ်ခဲ့တယ်လို့ပဲဒီမနေ့ကအင်္ဂါနေ့မှာတော့ဒီလိုစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းရေးဟာလိုအပ်တယ်လို့တင့်တော်တဲ့ကိစ္စလည်းဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကအတည်ပြုပြောဆိုလိုက်ပါတယ်။ဒါဟာမြန်မာနိုင်ငံမှာဒီမိုကရေစီရေးကူးပြောင်းဖို့နဲ့လူ့ခွင့်ရေးအခြေအနေတိုးတက်လာဖို့အမေရိကန်ရဲ့ရည်မှန်းချက်ကိုအကောင့်ထည့်ဖော်တာဖြစ်ပြီးတော့မြန်မာနိုင်ငံရေးအထွတ်အမေရိကန်နိုင်ငံကတိတိကျကျအာရုံစိုက်မှုရှိနေတာကိုပြသနေတယ်လို့ SCGUB အဝေးရောက်မြန်မာနိုင်ငံညွှန်ပေါင်းဆိုရဖွဲ့ရဲ့ကုလသမဂ္ဂတာဝန်ခံကပြောပါတယ်။အပြည့်စုံကိုတခင်မျိုးတက်ကဆက်သွယ်မေးမြန်းထားတယ်ဆိုတော့ပြောပြပါအောင်ရှင်။
ဟုတ်ကဲ့ပါကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးစုံစမ်းစစ်ဆေးမှု Mr. Quintana ရဲ့ March လတုန်းကအကြံပြုခဲ့တဲ့အချက်ကို Britain, Czech တိတုသမ္မတနိုင်ငံ Slovakia နဲ့ Australia နိုင်ငံတွေအပြင်အခု American နိုင်ငံကပါလက်ခံခဲ့ပြီးဒီလိုစုံစမ်းရေးကော်မရှင်ဖွဲ့ပြီးစုံစမ်းမှုကိစ္စဟာလိုအပ်တယ်လို့တင်လဲတင်တော်တယ်လို့ American နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရ PJ Crowley ကအင်္ဂါနေ့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ
်။ We believe that a properly structured international commission of inquiry that would examine allegations of serious violations of international law in Burma
မြန်မာနိုင်ငံမှာနိုင်ငံတကာဥပဒေတွေကိုစူးစူးဝါးဝါချိုးဖောက်နေရဆိုတဲ့စစ်ဆဲချက်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့အတွက်စနစ်တကျဖွဲ့စည်းထားတဲ့နိုင်ငံတကာစုံစမ်းရေးကော်မရှင်တရားဖွဲ့ဖို့တင့်တော်တယ်လို့လုပ်ဖို့လိုတယ်လို့အမေရိကန်ပြည်အောင်စုကယုံကြည်ပါတယ်။ဒါကိုအစပြုလှုပ်ဆောင်တဲ့နေရာမှာအကောင်းဆုံးဖြစ်အောင်လို့ဘယ်လိုရှေ့ဆက်လုပ်ရမလဲဆိုတာကျွန်တော်တို့လေ့လာနေပါတယ်
။ပြီးခဲ့တဲ့သတင်းပတ်တုန်းကအမေရိကန်နိုင်ငံရဲ့ဒီသဘောထားနဲ့ပတ်သက်ပြီးသမ္မတအင်ဘူရောအကြီးအကဲအရာရှိတဦးကထုတ်ဖော်ပြောဆိုခဲ့တာကို Mr. Crowley ကအတည်ပြုပေးခဲ့တာပါ။အမေရိကန်နိုင်ငံကမြန်မာနိုင်ငံဒီမိုကရေစီရင်းနဲ့လူခွင့်ရေးတွေတိုးတက်ကောင်းမွန်စေဖို့ရည်ရွယ်ချက်ထားပြီးဆောင်ရွက်နေတဲ့တိုင်းရိုင်းဆွေးနွေးပြောဆိုဆက်ဆံမှုတွေလှုပ်ဆောင်နေမှုနဲ့အခုလိုလူခွင့်ရေးဆိုင်ရာစုံစမ်းရေးကော်မရှင်ဖွဲ့ပြီးစုံစမ်းမှုကိစ္စတွေဟာအပြန်အလှန်ဆက်ဆက်မှုရှိနေတယ်လို့လည်း Mr. Crowley ကပြောပါတယ်။ဒါအပြင်ဒီလိုတိုင်းရိုင်းဆွေးနွေးပြောဆိုနေတာနဲ့တစ်ချိန်တည်းမှာပဲဒီမိုကရေစီရေးတိုးတက်လာစေဖို့အတွက်မြန်မာစစ်ဆေးအပေါ်ဖိအားပေးလှုပ်ဆောင်နိုင်မဲ့နည်းလမ်းတွေကိုလည်းဆက်လက်ရှာဖွေနေတယ်လို့ဆိုပါတယ်။ဒါအပြင်အခုလိုမြန်မာနိုင်ငံဆိုင်ရာစုံစမ်းရေးကော်မရှင်တရက်ကိုဖွဲ့ဖို့အတွက်လိုအပ်နေတယ်လို့အမေရိကန်ပြည်ထောင်စုရဲ့အမြင်သဘောထားနဲ့ပတ်သက်ပြီးတခြားနိုင်ငံတွေနဲ့လည်းတိုင်ပင်ဆွေးနွေးသွားဖို့ရှိတယ်လို့ Mr. Crowley ကပြောပါတယ်။အခုလိုအမေရိကန်လိုအင်အားကြီးနိုင်ငံကြီးတနိုင်ငံက Mr. Quintana အကြံပြုခဲ့တယ်လို့မြန်မာစစ်ဆေးရရဲ့လူသားမျိုးနွယ်တွေပေါ်ရာဇဝတ်မှုကျူးလွန်မှုတွေနဲ့ဆင့်ရာဇဝတ်မှုကျူးလွန်မှုတွေရှိမရှိစုံစမ်းစစ်ဆေးပေးဖို့ဦးဆောင်လာတာဟာမြမအရေးကိုအမေရိကန်ပြည်ထောင်စုကတည်တည်ချာချာအာရုံစိုက်နေတာကိုပြသနေတယ်လို့အဝေးရောက်မြန်မာနိုင်ငံညွန်ပေါင်းအစိုးရအဖွဲ့ရဲ့ကုလသမဂ္ဂတာဝန်ခံဒေါက်တာတောင်းထွန်းကပြောပါတယ်
။ဒီစုံစမ်းစစ်ဆေးလေးလိုက်ကော်မရှင်ဖွဲ့ဖို့အမေရိကန်ကနေဦးစီးဦးဆောင်ကမကထလုပ်ပြီးတော့ကြိုးပမ်းမယ်ဆိုတဲ့အတွက်ကြောင့်မလို့အောင်မြင်မှုအလားအလာခွင့်လန်းကပိုများသလိုကျွန်တော်တို့အနေနဲ့လည်းပဲအများကြီးအားရှိပါတယ်။အာဘာကိုပြသလဲဆိုတော့ဒါအမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံဒီမိုကရေစီနဲ့လူခွင့်ရေးအတွက်ဘလောက်အာရုံစိုက်မှုရှိရဲဆိုတာကိုလည်းပြသရကြပါလေ
။ March လတည်းမှာကုလသမဂ္ဂစုံစမ်းရေးကော်မရှင်ဖွဲ့ပြီးစုံစမ်းမှုအကြံပြုခဲ့တဲ့ Mr. Quintana ဟာရှေ့လတည်းစတင်မဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာတင်သွင်းမဲ့အစီရင်ခံစာအတွက်ဩဂုတ်လတည်းမှာမြန်မာနိုင်ငံကိုတွားရောက်ဖို့တောင်းခံခဲ့ပေမဲ့မြန်မာအာဏာပိုင်တွေကရွေးကောက်ပွဲကိုအကြောင်းပြပြီးညှင်းပယ်ခဲ့ပါတယ်။ဒါကြောင့်အခုမြန်မာနိုင်ငံနဲ့တိုက်ရိုက်ထိတွေ့ဆက်ဆံမှုလုပ်နေတဲ့အမေရိကန်နိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒအစ်ကိုအခုတရားဝင်ထုတ်ပြန်လိုက်တဲ့အမေရိကန်နိုင်ငံရဲ့သဘောထားကြောင့်ထိခိုက်မှုအတိုင်းအတာဘယ်လိုရှိနိုင်မလဲလို့မေးကြည့်ပါတယ်
။ထိတွေ့ဆက်ဆံရေးမူဝါဒအမေရိကန်အစိုးရအနေနဲ့နာဖခေါင်းဆောင်အနေနဲ့တိုက်ရိုက်တွေ့ဆုံဆွေးနွေးတဲ့ policy ရဲ့အမှန်ချက်တည်းဟာမြန်မာနိုင်ငံမှာဒီမိုကရေစီအတွင်းကူပြောင်းမှုတစ်ခုစတင်နိုင်မှုနောက်တစ်ခုကလူခွင့်ရေးခြေနေတွေကောင်းမွန်လာဖို့ဒီအမှန်ချက်တွေပါပဲ။ခြေခံလူခွင့်ရေးတွေကိုလေးစားတဲ့နိုင်ငံရေးပတ်ဝန်းကျင်တစ်ခုမရှိဘဲနဲ့ရေရှည်တည်တံ့ခိုင်မြဲမဲ့မျိုးသားပြန်လည်တည်မြဲရေးနဲ့ဒီမိုကရေစီကူပြောင်းမှုဟာမဖြစ်နိုင်ပါဘူး။ဒီနိုင်ငံရေးလုပ်ငန်းစဉ်ဟာလူခွင့်ရေးခြေနေတွေတိုးတက်ကောင်းမွန်မှုနဲ့ပြည်သူလူထုရဲ့ခြေခံလူခွင့်ရေးတွေကိုလေးစားမှုနဲ့ကွဲလို့မရပါဘူး။ဒီပမာပြည်မှာဒီရွေးကောက်ပွဲကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုဖြစ်ဖို့လိုအပ်တဲ့အခြေခံလူ့အခွင့်အရေးအခြေအနေတွေမှာပြည်ပင်တားဆီးကန့်သတ်မှုတွေရှိနေတယ်။အဲ့ဒီနဲ့ပို့ပြီးတော့ဆိုးရွားတာက နိုင်ငံတကာကလက်ခံထားတဲ့အခြေခံလူ့ခွင့်ရေးတွေနိုင်ငံတကာဥပဒေတွေကိုယူသားမျိုးနွယ်တရားလုံးကိုချိုးဖောက်တဲ့လူ့ခွင့်ရေးချိုးဖောက်မှုမျိုးတွေပေါ့နော်ဟာလာအာရမချင်းချန်နာတို့စုလိုက်ပြုံလိုက်ရွှေပြောင်းနာတို့နော်တရားဥပဒေမဲ့ဖမ်းဆီးတာနှိပ်စက်ညှဉ်းပန်းတာတပ်ဖြတ်တာကလေးတွေကိုစစ်သားအဖြစ်နဲ့စုဆောင်းတာအာရမလုပ်အားပေးခိုင်းတာဒါမျိုးတွေဟာလွန်ခဲ့တဲ့နှစ်ပေါင်း20မှာဇက်တိုက်ဖြစ်နေသလိုဒါလိုဖြစ်နေတာရင်းနဲ့ပတ်သက်လို့ဒီစုံစမ်းစစ်ဆေးမှုတွေကျူးလွန်ခဲ့တဲ့သူတွေကိုဖြစ်ပေးမှုတွေကမရှိခဲ့ဘူးပေါ့နော်။ဒါကြောင့်မလို့ American အစိုးရအနေနဲ့တစ်ဖက်မှာပြည်သူဘောရထိတွေ့ဆက်ဆံဆွေးနွေးမှုတွေလုပ်နေသလိုတစ်ဖက်မှာဒီဒုက္ခရေးအခြေအနေမှန်တွေကိုပေါ်ထုတ်ဖို့အဦးစီးဦးဆောင်လုပ်တာဟာအရင်ချထားပြည်သား policy နဲ့ဆန့်ကျင်မှုမရှိဘူး၊ကိုက်ညီတယ်လို့ပဲကျွန်တော်တို့မြင်ပါတယ်။
ဒေါက်တာတောင်းထွန်းကပြောသွားတာပါ။